မြန်မာနိုင်ငံကလုံခြုံရေးတပ်ဖွဲ့တွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုတမယိုးကြလုံယိုးလှုပ်ဆင်လို့ဆက်လုပ်နေပြီးတော့လုံခွင့်ပေးထားပုံရတယ်လို့အမေရိကန်ထိတ်တန့်တာဝန်ရှိသူတယောက်ကပြောလိုက်ပါတယ်ရခိုင်ပြည်နယ်မောင်တော်ခရိုင်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာကိုးတံကောက်ခြေရွာမှာမွတ်စလင်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ထက်စီးနှင်းပြုမှုနေတဲ့ဗီဒီယိုထွက်ပေါ်ခဲ့ပါတယ်အဲ့ဒီလိုမျိုးလူခွင့်ရချိုးဖောက်နေတဲ့လုံရက်ဟာသူတို့လုံနေကြခွင့်ပြုချက်ရထားတဲ့လုံရက်မှုဒါသူတို့ကိုယ်တိုင်ဗီဒီယိုရိုက်ပြနေတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒီမိုကရေစီလူခွင့်ရနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီးတော်မဲလနော့စကီက AP သတင်းဌာနကိုပြောကြားခဲ့ပါတယ်အီရတ်ကအဘူဂရိတ်အကျဉ်းထောင်မှာအမေရိကန်စစ်သားတွေအီရတ်အကျဉ်းသားတွေကိုနိုင်ထက်စီးနှင်းလုပ်နေတဲ့ဓာတ်ပုံတွေကြောင့်တင်ငန်းစာရစရာဖြစ်ခဲ့တယ်လို့ကိုရန်ကောက်ရွာကိုစစ်ဆေးခဲ့တဲ့တပ်ဖွဲ့မှအဲ့ဒီလိုအပြုအမှုတွေကိုခွင့်ပြုထားတယ်လို့သူ့အနေနဲ့ထင်ကြောင်းမစ္စတာမော်လနော့စကီက AP သတင်းဌာနကိုပြောတာကိုဝါရှင်တန်ပို့စ်သတင်းစာရဲမှကိုကာဖော်ပြထားပါတယ်မြန်မာအစိုးရကတော့ဒီဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်သက်ဆိုင်သူတွေကိုဖမ်းဆီးအရေးယူခဲ့ပါတယ်ဒီဖြစ်ရပ်ဟာလည်းအဲ့ဒီတနေရာရဲမှဖြစ်ခဲ့တယ်လို့ဆိုပါတယ်မွတ်စလင်တွေဘက်ကညစ်နာခံစားချက်တွေကိုဖြေရှင်းဖို့လိုရဲဆိုတာကိုမြန်မာအစိုးရကိုအမေရိကန်ဘက်ကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကပြောကြားခဲ့တယ်လို့လည်းနိုင်ငံသားရေးဌာနရဲ့လူခွင့်ရေးဆိုင်ရာအကြီးအကဲက AP သတင်းဌာနကိုပြောခဲ့ပါတယ်။အဲဒီလိုမှမဖြေရှင်းရင်ဒီခံစားနေရသူတွေကိုပြည်ပအဖွဲ့အစည်းတွေကအခွင့်အောင်းယူပြီးတော့အကြမ်းဖက်တုံ့ပြန်အောင်လှုပ်လာလိမ့်မယ်လို့သူကဆိုခဲ့ပါတယ်။အခုလက်ရှိမှာကြီးမားတဲ့အတိုင်းအတာနဲ့မဟုတ်ပေမဲ့လည်းအဲဒီလိုအခြေအနေမျိုးဖြစ်လာပုံရတယ်လို့ Mr. Melanowski ရဲ့အပြောကိုကိုးကားပြီးတော့ဒီ Washington Post သတင်းစာရဲမှာဖော်ပြထားတဲ့သတင်းတွေမှာရေးထားပါတယ်။ American အစိုးရအနေနဲ့မြန်မာပြည်သူတွေနဲ့လက်ဆက်လုံခြုံရေးအတွက်အကူအညီပေးဖို့အစီအစဉ်ပဲလို့လည်းဒီ American နိုင်ငံခြားရေးဌာနရဲ့ Democracy လူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီး Tom Melanowski က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။တစ်ချိန်ကအထူးချံဖြစ်ခဲ့တဲ့မြန်မာနိုင်ငံကို Democracy နိုင်ငံဖြစ်အောင်လို့ American ကအကူအညီပြောင်းလဲပေးနိုင်ခဲ့တယ်လို့ Barack Obama နဲ့သူ့ရဲ့အကြံပေးတွေကပြောနေတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေစေဖြစ်တဲ့အတွက်တမရအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုမှာထောက်ပြစရာဖြစ်တယ်လို့အဲဒီ AP သတင်းထဲမှာရေးသားထားပါတယ်ရှင်။